mingguan ni nih kita terasa ni asyik. Mereka di dalam tu Washington DC merokan ni. Datang sekolah ni agak lama sekali. Tapi jadi ni nih kita view ni macam apa season ni tu. Ni macam mana ni nih cakap ni kerja ni kerana ni cerita dia tunggu beri ni babi. Lain rumit dah. Sekolah ni nasi garu kan ni daya nasi ni babi sih.
ตั้งแต่ยันในเกมจะซีเซมุกจะมาสู้มาเช่นเมื่อไหร่ยันในเกมมาครับเนี่ยที่นี่ยันในเบดรูนี่กูมาสู้ยันมุนเนี่ยจะโจมตีตัวเดียวมาบ้างยังกูอยากกับที่นี่ดงจีรีทับบิดลุสันต์เดลุตองกูอยากกับพี่บ้านเลยฮ่องกงเนี่ยกลายเป็นอุปถัมภ์ที่อยู่บิดุสิอุปถัมภ์กับสกาวีจะทาราตุยจ้าบ้านเลยอินเดียเป็นกับเจลุปากีสถานเป็นเชนเคสมียามาจะด้านเสด็จตัดเส้นเนี่ยเพื่อดูสีทาราเลยที่เดรนุเนี่ยดูจะเสียงเสาร์เว่ยที่ด้านเดรนุกูเลยพี่อาบ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ပြည်내လွတ်တော်ကိုယ်စားလှယ်ပြောပြပေးသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆရာပါမယ်ဒီလိုမျိုးပြည်ဦးလင်းနဲ့နောက်ချိုမှာမြောက်ပိုင်းမဟာမိတ်အဖွဲ့၃ဘွဲ့ရဲ့တိုက်ခိုက်ရတဲ့အကြောင်းအရာကတော့ရခိုင်ပြည်နယ်ထဲမှာအေအေတို့စစ်ရေးအရာအရေးနှိမ့်လာတာခါလဲတစိမ့်တစ်ပိုင်းဖြစ်တဲ့ဆိုပြီးမြန်မာစစ်တပ်ကဒီကနေ့ပြောဆိုလိုက်တဲ့သတင်းနဲ့အတူတထောင်၂၀အမေရိကန်သမ္မတရွေးက
နောက်ကိုရီးယားကနိုင်ငံရှိဖက်ကမ်းလွန်ပင်လယ်တွေကိုဒီကနေ့ဒါလိုပြည်ဒုံးကျည်တွေထပ်ပြီးပြည်လို့စံသက်တယ်လို့တောင်ကိုရီးယားစစ်ဖက်ကပြောပါတယ်။ဒါဟာအမေရိကန်တောင်ကိုရီးယားပူးတွဲစီရေးလေ့ကျင့်မှုဆက်လုပ်နေတဲ့အပေါ်မကျေနပ်ဘူးဆိုတာကိုဆက်ပြီးပြနေတဲ့ပုံရပါတယ်။ဒီကနေ့တရင်တုံးပတ်တွင်နောက်ကိုရီးယားဒုံးကျည်စံသက်ပြည်လို့တာ၆ကျင်ရှိသွားပါပြီ။တောင်ကိုရီးယားတမမို့အမ ေးတက်မှာမူပိုးပြီးအရှိန်မြင့်လာစေနိုင်တယ်လို့လည်းသတိပေးလိုက်ပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့စုဖွဲ့ချက်တွေအကြောင်းဘယ်လိုပဲထိန်းတုံးကြည့်စမ်းသပ်တာမျိုးကိုမဆိုမလုပ်ဖို့မြောက်ကိုရီးယားကိုပိတ်ထားပါတယ်။ဒါပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့အဲ့ဒီဒုံးကြီးတွေဟာအမေရိကန်ကိုမရောက်နိုင်တာကြောင့်ဒုံးကြီးစမ်းသပ်တာတွေပေါ်သူ့အနေနဲ့ပြဿနာမရှိဘူးလို့ပြောထားပါတယ်
။အမေရိကန်မျိုးသမီးလွှတ်တော်အမတ်နှစ်ယောက်ကိုအစ္စရေးကပြည်ဝင်ခွင့်ပိတ်ခဲ့ပြီးတဲ့နောက်တယောက်ကိုတော့ပြည်ဝင်ခွင့်ပေးဖို့ဆုံးဖြတ်ချက်ပြင်ဆင်လိုက်ပါတယ်။အောက်လွှတ်တော်အမတ်ရာရှိဒါတာလီကိုသူ့ရဲ့ပါလက်စတိုင်းလူမျိုးအဖွားနဲ့တွဲနိုင်ဖို့လူသားချင်းစာနာတဲ့အနေနဲ့ပြည်ဝင်ခွင့်ပြုတယ်လို့အစ္စရေးပြည်ထောင်စုဝန်ကြီးဌာနကဒီကနေ့ကြေညာပါတယ်။အောက်လွှတ်တော်အမတ်ရာရှိဒါတာလီနဲ့အီဟန်အိုမာတို့ကိုပြည်ဝင်ခွင့်မပြုဘူးလို့အစ္စရေးကကြားသာပေးနေကကြေညာခဲ့တဲ့အတွက်အရှေ့လက်ပိုင်းဒေသကအမေရိကန်မဟာမိတ်အစ္စရေးအပေါ်အမေရိကန်ထောက်ခံမှုနဲ့ပတ်သက်လို့အခြေတင်ဆွေးနွေးစရာဖြစ်ခဲ့ပါတယ်။ဒီကနေ့အစ္စရေးအစိုးရထုတ်ပြန်ချက်ထဲမှာတော့အမတ်အိုမာရဲ့နာမည်ကိုဖော်ပြခြင်းမရှိပါဘူး။ဒီမိုကရက်ပါတီဝင်အမေရိကန်လွှတ်တော်အမတ်နှစ်ယောက်လုံးဟာပါလက်စတိုင်းပေါ်အစ္စရေးရဲ့ပြုမှုဆက်ဆံပုံနဲ့ပတ်သက်လို့လူသိရှင်ကြားထုတ်ဖော်ဝေဖန်ကြသူတွေဖြစ်ပါတယ်။သူတို့ဟာအစ္စရေးနဲ့ဂျော်ဒန်မြစ်အနောက်ဖက်ကမ်းကမြို့တချို့စီကိုတွားရောက်ဖို့စီစဉ်ထားကြတာပါ။သူတို့ကိုပြည်ဝင်ခွင့်ပေးရင်အစ္စရေးရဲ့အားနည်းချက်ကိုပြရရောက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်က Twitter လူမှုကွန်ရက်ပေါ်မှာကြားသာပေးနေကရေးခဲ့ပြီးမကြခင်မှာပဲပြည်ဝင်ခွင့်မပေးဘူးလို့အစ္စရေးအစိုးရကလည်းထုတ်ပြန်ခဲ့တာပါ။အစ္စလမ်ဘာသာဝင်တွေဖြစ်ကြတဲ့အမျိုးသမီးလွှတ်တော်အမတ်နှစ်ယောက်လုံးဟာအင်မတန်ကိုဂျူးဆန့်ကျင်သူအစ္စရေးဆန့်ကျင်သူတွေဖြစ်တာမို့အစ္စရေးကနိုင်ငံနဲ့ပေးမဝင်တာနားလည်နိုင်တယ်လို့သမ္မတထရမ့်ကပြောပြီးအစ္စရေးရဲ့ဆုံးဖြတ်ချက်ကိုကာကွယ်ခဲ့ပါတယ်။
တရုတ်စစ်တပ်နဲ့တင်ရင်တွင်စစ်ကားဒါဇင်ပေါင်းများစွာရှင်စန်းအားကစားယူနာမှာဒီကနေ့ရထားတာကိုတွေ့ရပါတယ်။အဲ့ဒီအားကစားယူဟာတရုတ်ပြည်မကြီးနဲ့ဟောင်ကောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုဆက်ထားတဲ့ဒါဇင်ပြည်နာမှာရှိတာပါ။အဲ့ဒီယင်းတွေဟာတရုတ်ပြည်သူစစ်အဖွဲ့ဖြစ်တဲ့ပြည်သူလက်နက်ကန်ရတပ်ဖွဲ့ပိုင်ကားတွေဖြစ်တယ်ဆိုတော့ဂျိုရူးကရိုက်ယူထားတဲ့ရုပ်ပုံတွေကနေတဆင့်အတည်ပြုထားပါတယ်။ဒါဟာတစ်ဖက်ချမ်းဟောင်ကောင်ကျွန်းကဒီမိုကရေစီရေးဆန္ဒပြနေသူတွေကိုအင်အားသုံးနှိမ်နှင်းမယ်ဆိုတဲ့ချင်းချောင်းမှုတစ်ခုအဖြစ်တချို့ကယူဆပါတယ်။ဒီတော့ဒီမှာပဲUK နိုင်ငံဆိုင်ရာတရုတ်တမ္မတ်ကြီးလူရှောင်မင်းကဟောင်ကောင်ကအစွန်းရောက်သူတို့ဟာဒီမိုကရေစီကိုအကာအကွယ်ယူပြီးတရားဥပဒေစိုးမိုးရေးနဲ့ငြိမ်မှုပြည်ပရေးကိုချင်းချောင်းနေတယ်လို့ကြာသာပြီးနေ့ကလန်ဒန်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။အနောက်နိုင်ငံတွေအနေနဲ့ဟောင်ကောင်အရေးမှာဝင်ဆွတ်ဖက်နေတာကိုရပ်ဖို့တမ္မတ်ကြီးလူကတိုက်တွန်းပြီးအဲ့ဒီလိုရက်ဟာကြောက်တုံးကိုမပြီးကိုချရောက်ပေါ်ကိုပြန်ပစ်ချတယ်လို့ဖြစ်မယ်လို့ဆိုပါတယ်။ ယူကေနိုင်ငံအနေနဲ့ဆိုရင်ဒီလိုရုံးဝင်းစခတ်အခြေအနေမျိုးကိုဘယ်လိုအရေးယူမှုမှမလုပ်ဘဲတီးခံမလားဆိုတာကိုလည်းသူကမေးခွန်းထုတ်သွားပါတယ်။
ပရတိန်ပိုင်နဲ့ဂျီဘရော်တာကျွမ်းမှထိမ့်သိမ်းထားတဲ့အီရန်ရေနံတင်သင်္ဘောဂရေ့စ်1ကိုပြန်မလွှတ်ဖို့အမေရိကန်အစိုးရပြောနေပေမဲ့ဂျီဘရော်တာအာဏာပိုင်တွေကကြာသပတေးနေ့ကပြန်လွှတ်ပေးလိုက်ပါတယ်။ရေနံစင်းတွေဆီးရီးယားကိုမတင်ပို့ပါဘူးဆိုတဲ့အီရန်ရဲ့အာမခံချက်ရတဲ့အတွက်ဒီသင်္ဘောကိုဆက်ထိမ့်သိမ်းထားစရာအကြောင်းမရှိဘူးလို့ဂျီဘရော်တာဝန်ကြီးချုပ်ဖာဗီယန်ပီကာဒ ဒီအဝင်တောင်းဆိုရာမျိုးမရှိခဲ့ဘူးလို့ဂျီဘရော့တာတရားသူကြီးချုပ်ကပြောကြပါတယ်အမေရိကန်ဘက်ကတောင်းဆိုရဲဆိုတဲ့သတင်းထွက်ခဲ့တဲ့အတွက်သင်္ဘောပြန်လွှတ်ရေးမလွှတ်ရေးဂျီဘရော့တာတရားရုံးချုပ်မှာဂျာတာဘင်းနေတော့ကဆုံးဖြတ်ချက်တောင်းဆုံးဖြတ်မဲ့အချိန်နောက်နှောင့်နှေးခဲ့တာပါ။ EU ဥရောပသမဂ္ဂရဲ့အရေးယူတန်ခတ်မှုရောအမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုကိုပါဂရိတ်စ် VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီထိ9.7 kHz 1068ည9.19 kHz 1965နဲ့9.25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့တောက်ကြညနေဘက်သတင်းတွေကိုဆက်ပြီးပြောပြနေပါတယ်။ပိုင်ဆိုင်မှုညင်းပွားနေတဲ့ Kashmir ဒေသက Line of Control နှစ်ဖက်ပိုင်းခြားထားတဲ့စီးကိုကြော်ပြီးအိန္ဒိယတပ်ဖွဲ့တွေကပြစ်ခတ်တာကြောင့်ပါကစ္စတန်စစ်သားနောက်ထပ်တအူးသေဆုံးသွားတယ်လို့ပါကစ္စတန်စစ်ဘက်ကပြောတာကြောင့်24နာရီတောင်မပြည့်တဲ့အချိန်တွင်သေဆုံးတဲ့ပါကစ္စတန်စစ်သား6ယောက်ရှိသွားပါပြီ။ပါကစ္စတန်ကြီးတဲ့ပြောခွင့်ရဗိုလ်ချုပ်အာစစ်ဂါဖူးကအမိမြေရဲ့ရဲရင်နဲ့နောက်ထပ်သားကောင်းတအူးကတာဝန်ထမ်းဆောင်ရင်အသက်ပေးသွားပါတယ်လို့ဒီနေ့ Twitter မှာရေးပါတယ်။ကြောက်တာပရိနေတုံးကလည်းပါကစ္စတန်အုပ်ချုပ်တဲ့ကက်ရှမီးယားဘက်ခြမ်းကိုအိန္ဒိယဘက်ကပြစ်တာကြောင့်ပါကစ္စတန်အစ်သား2ဦးနဲ့စစ်သား3ဦးသေဆုံးတယ်လို့ပါကစ္စတန်စစ်ဖက်နယ်ရဲဘက်ကပြောပါတယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံစလုံးကကက်ရှမီးယားဒေသတစ်ခုလုံးကိုပိုင်တယ်လို့ပြောထားကြတာပါ။အိန္ဒိယကသူတို့အုပ်ချုပ်တဲ့ကက်ရှမီးယားဒေသရဲ့ကိုယ်ပိုင်အုပ်ချုပ်권ကိုပြီးခဲ့တဲ့သတင်းပတ်မှာပြန်ရုပ်သိမ်းလိုက်ပြီးခဲ့တဲ့ကနှစ်နိုင်ငံကြားဆက်ဆံရေးတင်းမာနေတာပါ။နောက်ထပ်တပ်ဖွဲ့ဝင်ထောင်ပေါင်းများစွာကိုအိန္ဒိယဆွေရောက်ကကက်ရှမီးယားဒေသမှာချထားပြီးတကားမှမရှိဘူးတဲ့လူညုံရေးတင်းကြပ်မှုနဲ့ပြည်ပင်ကန့်သတ်မှုတွေလှုပ်ထားတာဆက်နေရရှိပါပြီ။အထူးသဖြင့်တော့တောက်ကြနေဝပြုစုတောင်းပွဲတွေအပြီးမှာလူဝင်းဆန့်ခတ်အကြမ်းဖက်တဲ့အခြေအနေတွေဖြစ်မလာအောင်တားဆီးဖို့လူညိုရေးတင့်ကျပ်ထားတာပါကိုပိုင်အုပ်ချုပ်권ရုပ်သိမ်းတဲ့အပေါ်နဲ့ညမထွက်ရတဲ့အခြေအနေမျိုးနှီးပါတင့်ကျပ်မှုသတင်းအမှောင်ချထားတာတွေအပါအဝင်လူညိုရေးတင့်ကျပ်မှုတွေပေါ်ကက်ရှမီးယားရေးလှုပ်ရှားတဲ့အဖွဲ့တစ်ဖွဲ့ကအယူခံဝင်ထားတာကိုအိန္ဒိယဒါယုံဂျိုကဒီကနေ့ကြားနာဖို့ရှိပါတယ်
ကမ္ဘာစီးပွားရေးကြာဆင်းနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေအနေငယ်ရောက်သွားတာနဲ့တူဒီကနေ့အာရှနဲ့ဥရောပအစုချေရာဈေးကွက်တွေမှာဈေးတွေအနေငယ်ပြန်တက်ပါတယ်အာရှကအဓိကအစုချေရာတွေဖြစ်တဲ့ဟန်ဆင်းနဲ့နီကေအစုဆရာဈေးတွေဒီကနေ့တောက်ကြနေမှာဈေးအတက်နဲ့ဈေးကွက်ပိတ်သွားပါတယ်။တောက်ကြဂျာတာပိနေတော့ကဈေးတွေကျခဲ့ပြီမဲ့ဒီကနေ့ပြန်တက်တာပါ။ဥရောပကအဓိကအစုဆရာဈေးတွေအလုံးနှီးပါလဲဈေးတွေတက်နေပါတယ်။အမေရိကန်ဗဟိုဘဏ်ကငွေစုလက်မှတ်တွေရဲ့နှစ်တိုအတိုးနှုန်းကို1%အတိုးနှုန်းထက်ပိုထူးနေတာမြင့်လိုက်တာကြောင့်စီးပွားရေးကျဆင်းမဲ့အလားအလာဖြစ်နိုင်တယ်လို့ယင်းနေ့မြုံတမ်းသူတွေဆိုရင်ပြီးအစုဆရာဈေးတွေတစ်ချိန်တုန်းကျဆင်းခဲ့တာပါ။အမေရိကန်မှာဈေးကွက်မဖွင့်သေးပေမဲ့ဂျာတာပိနေတုန်းကဈေးကွက်ပိတ်ချိန်မှာတော့ Nasdaq အညွှန်းကိန်းကလွဲလို့ဂျန်တဲ့အဓိကအစုရှယ်ယာတွေအတက်ဈေးနဲ့ဈေးပိတ်ခဲ့ပါတယ်။အမေရိကန်လက်လီအယောင်ဈေးကွက်မှာဝယ်လူအားတက်နေတယ်ဆိုတဲ့အစီရင်ခံစာတစ်ခုဂျာတာပိနေတုန်းကထွက်လာတာကြောင့်ကမ္ဘာစီးပွားရေးရှေ့အလားအလာပေါ်စိုးရိမ်နေကြတဲ့ယင်းနှိမ့်မြုံနှံသူတွေစိတ်သက်သာရာရခဲ့ကြပါတယ်။အမေရိကန်မှာဇူလိုင်လအတွင်းလက်လီအယောင်အားဟာခမန်းထားတာထက်ပိုပြီး 3.9 ရာခိုင်နှုန်းတက်ခဲ့ပါတယ်။ဝယ်ယူစားသုံးသူတွေဘက်ကဝယ်လိုအားတက်လာပြီးမဲ့လဲစီးပွားရေးဆိုင်ရာယင်းနှိမ့်မြုံနှံမှုနဲ့ကုန်ထုတ်လုပ်မှုလုပ်ငန်းတွေကတော့အားနဲ့နေစေဖြစ်ပါတယ်အဓိကအကြောင်းကတော့အမေရိကန်နဲ့တရုတ်ကြားဖြစ်နေတဲ့ကုန်သွယ်ရေးစစ်ပွဲတွေအပေါ်မှာစိုးရိမ်နေကြလို့ဖြစ်ပါတယ
်အမေရိကန်လူမှုစင်းတင်းစခန်းတွေမှာထင်းထင်းထားတဲ့ကလေးငယ်တွေကိုလွန်လောက်တဲ့အစားအစာရေနဲ့အခြေခံတန်ရှင်းရေးပစ္စည်းတွေထရမ်အစိုးရအနေနဲ့ကူညီထောက်ပံ့ရမယ်လို့အမေရိကန်ဖက်ဒရယ်ယူကန်တရားရုံးတစ်ခုကဆုံးဖြတ်လိုက်ပါတယ်အစိုးရအနေနဲ့ဘေးရန်ကင်းပြီးတန်ရှင်းတဲ့နေရာဌာနမျိုးတွေလုပ်ပေးဖို့လိုအပ်တဲ့1999ခုနှစ်အငင်းပွားမှုအဆုံးသတ်ရေးအစီအစဉ်ကိုထရမ့်အစိုးရကထိုးဖောက်ထားတယ်လို့တရားသူကြီး3ဦးပါဆန်ဖရန်စစ္စကိုမြို့အမှတ်9အယူခံတရားရုံးကစာတပ်ရင်းနေမှာဆုံးဖြတ်တာပါ။ကလင်းငယ်တွေကောင်းမွန်လုံလောက်တဲ့အစားအစာတွေစားရဖို့တန်ရှင်းတဲ့ရေကိုတောက်ရဖို့တန်ရှင်းတဲ့ရေချိုးခန့်အိမ်သာတွေပါတဲ့တန်ရှင်းတဲ့နေရာဌာနတွေမှာထားဖို့ဆက်ပြားသွားတိုက်ဆေးရီရှိဖို့ကောင်းကောင်းမွန်မွန်အိပ်စရာဖို့နဲ့ကလေးတွေရဲ့ဘေးကင်းလုံလောက်ရေးထိခိုက်မှုမရှိအောင်လုပ်ပေးဖို့လိုအပ်တယ်လို့တရားသူကြီးတွေကဆုံးဖြတ်ချက်မှာရေးထားပါတယ်။ Kalibu, Kana Tindin Tajin, Twari seen a subjari, Bebu, Eri season Emma, Mababulu, Suasin Duga, Solama, Ninja Tok, Shalaga Ubari. Dilu, Machinati, Chicken, Lua Chadugu, Kalibu, Malu Bulu, American Suyaga, Ninja Tokago, Tiara, American Alum to a Titan Tessia Velu. Lunga Uri Sayatanaya, Jiran Jaimu, Lysia World Cup, Yobari.
Tion and Philippine Nanganja, Jin and May, Yemboni, Kisago, Swinney would wear Philippine Damra Rodrigo Dudade, Dilare, Tion Nangan Dwabi, Tio Damrachi in Bingna, Swinney would Shinibare, Dantio Pinerega, Jidawari, Lanza, Portue, Ware, Jibin and Amego, Tion and Philippine Jar, Tubanko by Yemboni Raba, Philippine Damra, Half and Igno, Aquino, Letter Donga, Scarabo Shaw. จงเงยปันสายมุเนปัตตะลุနိုင်ငံတကာအငင်းပွားမှုဖြည့်ရှင်ရေးခုံတမာရီယုံအထိတက်ပြီးတော့ဆုံးဖြတ်ချက်ယူခဲ့ပါတယ်တမိုင်းကြောင့်ရအဲ့ဒီကျွန်းဟာတရုတ်တို့ပိုင်မဟုတ်ဘူးလို့2016ခုနှစ်မှာဒီခုံတမာရီယုံကဆုံးဖြတ်ပေးခဲ့တာပါဖိလစ်ပိုင်ဘက်ကအနိုင်ရခဲ့တဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ပင်လယ်ထဲမှာဒီနိုင်ငံတွေလိုက်နာရမယ်စီးရင်စီကံတွေတတ်မှတ်နိုင်ရေးအလားအလာအတွက် တမရာရှင်ရဲ့ဆွေးနွေးလိမ့်မယ်လို့ဖိလစ်ပိုင်တမရာယုံကထုတ်ပြန်ထားပါတယ်။တောင်ကျုပ်ပင်လယ်ကိစ္စဖြစ်တဲ့အတွက်ဆွေးနွေးမှာဖြစ်ပေမဲ့ဘယ်သူနိုင်ငံကပိုင်ဆိုင်နေစရာကိုမပြောဘဲဆွေးနွေးမှုတွေကိုစနိုင်ဖို့ကြိုးစားမယ်လို့တမရာယုံဝက်ဘ်ဆိုက်မှာတမရာဒူတာဒီကပြောကြားထားပါတယ်ရှင်။
တောက်တာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုကြော်ကြော်သိန်းနဲ့မဆုမြတ်မို့လို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ထိတ်တန်းရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်ပြင်ဦးတွင်နဲ့နောင်ချိုမြို့တွေမှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့၃ဖွဲ့ရဲ့ပူးပေါင်းတိုက်ခိုက်မှုတွေအတွင်ထိခိုက်ပျက်စီးမှုတွေနဲ့လုံခြုံရေးအခြေအနေကြောင်း ကုန်သွယ်ရေးလမ်းကြောင်းတွေရပ်ဆိုင်နေတယ်လို့ခရီးသည်တွေလည်းတောင်းတင်နေကြပါတယ်။စောင်းလုံရေးဝန်ကြီးဌာနကတော့ပျက်စီးသွားတဲ့အဓိကတံတားကိုရပ်ပိုင်းအတွင်းပြန်ဆောက်ဖို့ကတိပေးထားပါတယ်။မြန်မာအစိုးရကတော့ဒီတိုက်ခိုက်မှုတွေကြောင့်ငြင်းငြင်းရေးအလားအလာတွေကိုထိခိုက်လာနိုင်တယ်လို့ဒီကနေ့ပဲသတိပေးလိုက်ပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်။ဟုတ်ကဲ့မန္တလေးတိုင်းဒေသကြီးပြင်ဦးလွင်နဲ့ရှမ်းပြည်နယ်နောင်ချိုမြို့နယ်အတွင်းကိုကြာသာပေးနေ့ကတရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့တွေကတိုက်ခိုက်ချိန်မှာ ကိုတွင်းတရမိုင်းခွဲဖြစ်စည်းခံခဲ့ရတဲ့အတွက်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းကြောင်းရပ်ဆိုင်သွားခဲ့တယ်လို့ခီးသွားတွေလည်းအသွားအလာပြတ်တောက်ခဲ့တာပါဒါပေမဲ့လည်းဆောက်လုပ်ရေးဝန်ကြီးဌာနကတော့ငါးရက်အတွင်းမှာနှစ်လမ်းသွားဘေးလီတရားကိုတိစောက်သွားမှာဖြစ်ကြောင်းထုတ်ပြန်ကြေညာခဲ့ပါတယ်ဒီကနေ့နေ့ချင်းမှာကိုတွင်းတရကိုရှမ်းပြည်နယ်ဝန်ကြီးချုပ်နဲ့အစိုးရအဖွဲ့က
ตัวเสียทีรอไม่อะไรเลยอะเนาะท่องท่าเนี่ยนั่นลงเนาะยาบีบ่โอ้ตราบูท่องเนี่ยไม่มีมาเกวี้ยไม่บ่เนาะแต่น่าเสียบีรอเสียยาออกมาบ่ทีนี้ตอนนั้นวันนั้นไอ้ที่เอาอย่างเด็ดทิ้งบ่ตราบูสามารถรู้ง่ายแล้วจ่ายเลยไหมบ่โอ้ตัวเออเบี้ยวบ่เลยเนาะอะไรตราบูบ่วันนี้เราดังยาถูกๆนั่นทักขามาบ่นั่นทักขามีรถตัวการเป็นไงเมาอย่างนู้นตัวตีนายเอ็ดเป็นเบี้ยวลงไหม
กองอาจีเดียร์มองลงมาเลยบ่เลยเนาะทีนี้เนี่ยอารมณ์ว่าชิเนียร์กองตัวมาจำรอกะยาชิสติโกอุจ้าส่งไปเตอุดายายาเกตโลเสด็จพ่อเวนโตอุจ้าส่งเนอุดายายาไปเตส่งตัวจะดัดตัวอุดายายาดูเสือสุสุบังเตส่งตัวสังอาอุเนดายายาดูสตงอุสิกะเจ้าเลยในงานรอดตำรายงพิโยสุกุนชีดูอุโซเทกะที่กันเนี่ยนิบิโรตรินซาชินเลมเวมาพิโยสุเกบาร์เล จำรอดริมันเปลี่ยนใจเพื่อตัวเองมุ่งบ่มุ่งจุดสมิงทงการอ่ะแต่แค่มือเรื่องนี้อะไรเนี่ยมีก็นักสงฆ์เชนี่เรื่องก็คุ้นรู้เปล่าบ้าเลยจะรอดสักเดียวจ้าเนี่ยเนี่ยประเดี๋ยวลงยงนี้แต่ละฟังยันนี่ลงมาสิเจ้ามีทุกอย่างที่เราไม่รู้มุ่งเส้นนั่งคันเนี่ยสักกงตัวเองส่งก็ตอนวันศุกร์ตัวอุกาโรที่ละสังเวียนนี่แต่แค่มือเรื่องพิบีเรนเอามาเจ้ามีมาเนี่ยสักกงตัวเองฮะลงว่าจะสั่งตัวจังเปล่าบ้าเลย
เดี๋ยวตอนเราบอกเดี๋ยวตอนเราบอกว่าดีแต่ละไม่ใช่เอาเราจะมาเลยตอนนี้แต่ก็เสียงไอ้มาว่าเป็นตัวเราบล็อกเป็นตัวเราอะไรเส้นนี้ก็เส้นนี้ก็เลยเป็นเรื่องมาเดิมยาวเลยมูเซียมยุกก็คงสิ่งใดเป็นเช่นตัวอุกาโรตุรกีแค่กูคุ้นรู้เปล่าบ้าเลยแล้วตอนนี้ท้าวส่วนนอกจากนั้นดีแต่พวกคงจะดีกว่าคงไม่รู้ว่าเราจะเอาไว้ท่าไหนดีสิเดียวจากนั้นกูลองนี่มาคงไปนี่กับว่ากูการีอาการแรงงานมูเซียมยุกมีอะไรไอ้ท่าเราสิเอ็ก မရသေးဘူး။ဒါကကိုဒုနတာဆိုအတီးကမင်းဖြစ်နေတော့လေ။ တဲ့ကောင်လည်းတလူမရအောင်ဆင်းတဲ့ကောင်လည်းဆင်းလို့မရအောင်လောလောဆယ်တော့ပိတ်နေ
ကားလန်တွေပိတ်ဆို့နေချိန်မှာပဲမန္တလေးလာရှုမြေထအသွာလာဟာလေဒီကနေ့ကစတင်ပြီးရက်ဆိုင်ထားကြောင်းနဲ့ဘယ်နှစ်ပြန်ထွက်မယ်ဆိုတာမသိသေးကြောင်းမန္တလေးဘူရာယုံကတာဝန်ကျဝန်ထမ်းတအူးကပြောပါတဲ့
ထွက်ဖို့ဒီနေ့လက်မနဲ့လည်းမထွက်ဘူးရှင့်ဟိုဘက်မှာရှင်နေသိမ့်မကောင်းသေးလို့ပါအဲ့ဒါမသိသေးဘူးရှင့်မလေးရှာမှာပြန်မေးပါဦး
မန္တလေးလာရှုယထာပြန်ထွက်မဲ့နေ့ရက်ကိုမေးမြန်းနိုင်ဖို့မန္တလေးရုံပိုင်ကျုံးနဲ့မြေထားတိုင်းရုံးကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဒီလ15ရက်နေ့တိုက်ခိုက်မှုဖြစ်ပွားချိန်မှာတီဘောမြို့ကိုနိုင်ငံခြားသားခီးစဉ်90လောက်ရောက်ရှိနေခဲ့ပါတယ်လက်တလုံးမှာတော့ကားနဲ့ယထာအသွာလာတွေရက်ဆိုင်နေတာကြောင့်လာရှုကတဆင့်လေချောင်းနဲ့ခေါ်ယူဖို့ပြင်ဆင်နေကြောင်းမြမခီးသွွားလုပ်ငန်းရှင်များအသင်းမန္တလေးဇုံဥက္ကဋ္ဌဦးမျိုးရီကပြောပါတယ်
သူတို့ဒီအယောက်90လောက်ရှိပါတယ်နိုင်ငံသားလေကားလမ်းလည်းပြေးထားတယ်ယထာလည်းမထွက်ဘူးဆိုတော့သူတို့ကဗန်လေးနဲ့ရန်ကုန်ကိုပြန်ရမှာဘာလို့ဆိုတော့သူတို့ရဲ့ flight condition တွေကဘန်ကောက်ရှိမယ်စသဖြင့်ပေါ့နော်အဲ့လိုရှိနေတဲ့ဆိုတဲ့အခါကျတော့ကျွန်တော်တို့က last show ကနေပြီးတော့အဲကံဘောဇာနဲ့ flight နဲ့ဗန်လေးနဲ့ရန်ကုန်ကိုပြန်ထွက်ဖို့ကျွန်တော်တို့စီစဉ်ထားပြီးပါတယ်မနေ့က
နိုင်ငံတော်သမ္မတရုံပြောရေးဆိုခွင့်ရှိသူဦးစော်ထေကတော့မနေ့တုန်းကတိုက်ခိုက်မှုကိုအကြမ်းဖက်လို့ရဖြစ်သတ်မှတ်ကြောင်းဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့သလိုဒီလို့ရဟာငြိမ်းချမ်းရေးကြိုးပမ်းမှုတွေကိုထိခိုက်စေကြောင်းလည်းအခုလိုပြောပါတယ
်ဒီလိုမျိုးအကြမ်းဖက်လို့ရစီလုံတာကငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုကြီးကြီးမားမားထိခိုက်စေတယ်အဲ့တော့နှုတ်ဦးနှစ်ဖက်ငြိမ်းချမ်းရေးကိုတကယ်လိုလားတဲ့ဆန္ဒပေါ့နော်နောက်တစ်ခုကဒီလိုမျိုးဆွေးနွေးပွဲတွေကျင်းပတဲ့ကာလကိုကျွန်တော်တို့အများထုတ်ချက်မပြုဘဲနဲ့စိတ်ရင်းစိတ်နာပန်းနဲ့ဇဝဲဝိုင်းမှာကျွန်တော်တို့ဉာဏ်ဉာဏ်ဆန်းဆန်းဆွနေတာကအကောင်းဆုံးဖြစ်မယ်။ဒီဟာကိုလည်းကျွန်တော်တို့သက်ဆိုင်တဲ့ခေါင်းဆောင်တွေအားလုံးကိုလည်းကျွန်တော်တို့အနေနဲ့တိုက်တွန်းချင်ပါတယ
်။တမရော်ဘက်ကတော့တိုက်ခိုက်မှုတွေမကြုံရခင်တရက်အလိုမှာတစ်ဖက်သက်ပြစ်ခတ်ရစဲရေးကြီးညာထားတာကိုငင်းချမ်းရေးအတွက်ထိထိရောက်ရောက်အသုံးချဖို့တိုက်တွန်းခဲ့တာပါ။ဒါပေမဲ့လည်းမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေဘက်ကတော့သူတို့နယ်မြေတွေမှာစစ်တပ်ကထိုးစစ်ဆင်နေတာကြောင့်လက်တုံပြန်လာဖြစ်ကြောင်းပြောဆိုထားကြပါတယ်ခင်ဗျာ
။ကိုမိုးစောပါရှင်အခုလိုမျိုးပြည်ဦးလွင်နဲ့နောင်ချိုတိုက်ခိုက်မှုနဲ့ရခိုင်စည်ရဲအခြေအနေဆက်ဆက်မှုရှိပါသလားဆိုတော့လည်းကြည့်ရအောင်ပါ။ပြည်ဦးလွင်နဲ့နောင်ချိုမြို့တွေမှာတော့မြောက်ပိုင်းမဟာမိတ်အဖွဲ့၃ဘွဲ့ပူးပေါင်းတိုက်ခိုက်ခဲ့တဲ့အကြောင်းရင်းတွေထဲမှာရခိုင်ပြည်နယ်တွင်းမှာအေရခိုင်တိုင်းသားနဲ့နှက်ကိုင်အဖွဲ့စစ်ရေးအရေးနှိမ်လာနေတာဟာလဲဒဇိတ်တပိုင်းအဖြစ်ပါဝင်ကြောင်းမြန်မာစစ်တပ်ကပြောဆိုလိုက်ပါတယ်လက်တလုံးမှာလဲရခိုင်လက်နှက်ကိုင်အဖွဲ့အေနဲ့နေ့စဉ်ရက်ဆက်ဆိုသလိုတိုက်ခိုက်မှုတွေရှိနေကြောင်းလဲတပ်မတော်ကပြောဆိုပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ပါမန္တလေးတိုင်းပြည်ဦးလွင်မြို့ကသမတော်နီးပညာတက္ကသိုလ်နဲ့ရှမ်းပြည်နယ်နောင်ချိုမြို့နယ်ဂုတ်တွင်ရေကင်းစခန်းပါဝင်နေရာ၅ခုမှာမြောက်ပိုင်းမှာမိတ်တပ်ဖွဲ့တွေတစ်ချိန်တည်းလိုလိုတိုက်ခတ်ခဲ့တာဟာနိုင်ငံရေးရည်ရွယ်ချက်ထက်အကျိုးစီးပွားပေါ်ခြေခံတိုက်ခတ်ခဲ့တာဖြစ်ကြောင်းသမတော်ကပြောဆိုလိုက်တာပါလုံချုံရေးတပ်ဖွဲ့ဝင်တွေနဲ့အရသာအချို့အပါအဝင်လူ15ယောက်ထက်မနည်းသေဆုံးခဲ့ရတဲ့တိုက်ခတ်မှုတွေဟာမကြာသေးခင်ကအာဏာပိုင်တွေရဲ့မွေးစည်းဝါးနှိမ်နှင်းမှုတွေဖြင့်ရခိုင်နဲ့ချင်းပြည်နယ်တွေမှာအေဖွဲ့စီရေးရအရင်နေလာတဲ့အတွက်လက်တော့ပြန်လာဖြစ်ကြောင်းလဲတပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘူမှုချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်ဒီကတော့ဆိုင်သာရှိနေတဲ့တိုက်ပွဲကြီးကိုသုံးပိုင်းတော့သူရဲ့စိုးစီဝါရေးအရင်းမြစ်တွေသူရဲ့စေဘာ UNC ပါအေဖွဲ့ဆောင်တဲ့ဒီရဲ့တန်းကြောင်းပေါ့နော်အဲဒီနဲ့ပတ်သက်ပြီးတဲ့ဆိုင်စီရမီယာဒီလက်ရှိတယ်သူရဲ့အမှားကန်လေးပေါ့နော်ဒီလက်ဆိုင်စီရမီယာဒီရင်ကျွန်တော်တို့အတွင်းပိုင်းမှာဆက်တောက်တော်မြောက်ဦးဖက်ပါတယ်သူလေးကြီးဆန်းနေရာကြီးဆန်းနေသိမ်းရမှာဒါနဲ့ပတ်သက်တာကိုရေးနေပါတယ်ရေးနေတာကဒါမတိုင်းကမှအဲဒီတို့နောင်တိုင်းရင်းသားများဆိုပြောကြဖွဲ့၃ဖွဲ့အနေနဲ့စင်ညာချက်ထုတ်ခဲ့တာပဲကျွန်တော်တို့မြင်လာတော့ဈာကျညာချက်ကသူကြီးစားတဲ့ပေါ်ဖြစ်ပါနံပါတ်၄ချက်ကတော့အင်းဘက်မှာပေါ့နော်ဘလဝဘက်မှာအရင်ကဒီစိုက်ပွဲနဲ့ရဲနေနေခုနောက်ပိုင်းမှာဈာကျညာချက်ရှိတယ်ဟုတ်ကဲ့ဒါကြောင့်မလို့ဒီကအရှင်းပတ်မှာသိရင်းမတာတော့ကြာနောက်တော့လို့အရှင်းတိုက်တိုက်ခိုက်ခဲ့တဲ့ဟာဆက်ပေါင်းရလာတော့ပြီးအောင
်ပြီးကြတဲ့ဩဂုတ်လ၈ရက်နေ့ကရခိုင်ပြည်နယ်ရတိတောင်မြို့နယ်တွင်ရက်ခွန်သာကြေးရွာအုပ်ချုပ်ရေးမှူးနေကိုလုံချုံရေးတပ်ဖွဲ့ဝင်တွေကနေဝေရောက်ဆွေဆစ်ရှာဖွေခဲ့ရမှာ W1 စာရမ်းပါစိတ်ကြွယူသွစေးပြားနှစ်တန်းခွဲနဲ့ဆစ်လက်နဲ့ပစ္စည်းတွေတင်စီရရှိခဲ့တယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေသတင်းထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်စစ်မြေနာတွင် AA ဖက်ကနေစစ်ရေးရအေးနေလာတဲ့ဆိုတဲ့ပြောဆိုချက်နဲ့တမတော်ရဲ့ထုတ်ပြန်ချက်ပေါ်မှာ AA ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုညင်းဆိုခဲ့ပါတယ
်။ရာသီမရှိတဲ့ဥစ္စာမှာနော်ဗမာစစ်တပ်ကအဲ့ဒီလက်နက်ပစ္စည်းတွေမူရကျော်တွေရတဲ့ဒီဥစ္စာကဒါအိမ်မှာရုပ်တိမကန်တဲ့ကိစ္စပဲ။ဒီရာသီကမှလည်းအဲ့လိုမျိုးအိမ်မှာခါရေးမှာမဟုတ်ဘူး။
စစ်ရေးအရေးနည်းနေတယ်ဆိုတဲ့ဥစ္စာတော့
ဒီကြောင်းရဲ့ဂျူလိုင်ရဲ့ဩဂတ်ဒီပထမပတ်ပေါ့နော်သူတို့ဒီစန်းရှင်ပြန်ကြဆုံးတဲ့ဥစ္စာတွေရှိတယ်။ဟောအရင်လေးလငါးလတိုက်ခဲ့တဲ့ဥစ္စာတွေထိခိုက်ကြဆုံးမှုကကိုများတွေတို့တော့မပြောလို့ရဘူး။မြောက်ပိုင်းမှာမိဖွဲ၃ဖွဲ့အနေနဲ့ကတော့ရခိုင်လက်နက်ကိုင်အေဖွဲ့ကိုထုတ်စစ်စင်တိုက်ခိုက်နေတာကိုရတန်းဖို့နဲ့ထုတ်စစ်စင်လှုပ်ရှားမှုတွေကိုဆက်လက်ပြုလုပ်နေမယ်
ပါပဲမြတ်တမတော်နဲ့ရခိုင်လက်လက်ကန်အီဖွဲ့တို့ချင်းမီနယ်ပလဝမြို့နယ်ဘက်မှာစိုက်ပေါ်တွေနေ့စဉ်ရက်ဆက်စုစလို့ဖြစ်ပွားနေကြောင်းလဲတမတော်ပြောခွင့်ရသူဘုံမှုကျောက်စော်မင်းထွန်းကပြောပါတယ်မြတ်ဝပဲမှာဆိုတော့ဒီဟာဒီကနောက်တောင်ပဲမှာကျွန်တော်ဒီကြိုက်ဆိုရဲစပွားတွေရရှိတယ်သူတို့ကတော့သူတို့လက်နဲ့တန်တဲ့ရခိုင်တာရှိတယ်ကျွန်တော်တို့ကသူဒီလိုလက်ခံရရ
ချင်းမီနယ်ပလဝမြို့နယ်ဘက်မှာမနေ့ကစိုက်ပွဲဖြစ်ပွားခဲ့ကြောင်းအေအေပြန်ကြားရေးတာဝန်ခံခိုင်တုခကလည်းအတည်ပြုပြောပါရယ်မနေ့ကအဲ့ဒီပလဝဖက်မှာတော့စိုက်ပွဲတွေရှိတယ်ပလဝအထက်ပိုင်းတိုင်းရဲ့အနောက်ဘက်အဲ့ဒီမှာစိုက်ပွဲတွေရှိတယ်ဒီအသိစိတ်ချက်လက်တွေတော့ကျွန်တော်ကြောက်ပါဩဂုလ၁၃ရက်နေ့မှာဘုံလူချိုးမြို့နယ်အထက်မြတ်လှဲရွာအနောက်မြောက်ဖက်တောင်တန်းပေါ်မှာနဲ့
တော်တာရှင်များရှင်ပြည်ဦးလင်းနဲ့နောင်ချိုမြို့တွေမှာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အရသားတချို့အသေးဆုံးခဲ့ရတဲ့တိုက်ခိုက်မှုတွေဟာတပ်မတော်ရဲ့ထိုးစစ်တွေကြောင့်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပြောဆိုခဲ့တယ်လို့မြမစစ်တပ်ဘက်ကတော့မကြသေးခင်ကမွေးစေဝါနှိမ်နှင်းမှုတွေကိုမကျေနပ်လို့လက်တုံပြန်တာဆိုပြီးဆွဆွဲထားပါတယ်။ငြိမ်းချမ်းရေးဆွေးနွေးဖို့ပြောနေချိန်မှာပဲမြို့ပြဒေသတွေအထိတိုက်ပွဲတွေကျယ်ပြန့်လာနေရတာဘာကြောင့်များပါလဲ။အပြန်အလှန်ဆွဆွဲနေုံနဲ့မပြေလည်နိုင်မဲ့ပြဿနာကိုလက်တွေဖြေရှင်းနိုင်မဲ့နီလန်ဘာတွေရှိမလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1239-232-9554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။အခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။2020အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီရဲ့သမ္မတလောက်အဖြစ်နဲ့ဝေအရွေးခံတဲ့ကိုယ်စားလှယ်တွေကြားမှာတော့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကရှေ့ကနေဆက်ပြီးတော့ဦးဆောင်နေတယ်လို့လူလူစစ်တမ်းတွေကဖော်ပြနေပါတယ်။ဒါပေမဲ့လည်းမစ္စတာဘိုင်ဒန်ရဲ့အသက်အရွယ်နဲ့အလွဲလွဲအချော်ချော်ပြောဆိုတတ်တဲ့အကျင့်တွေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေလည်းရှိနေပါတယ်။တချို့ဒီမိုကရက်တွေကသူဟာရှင်းနေရွေးကောက်ပွဲမှာသမ္မတထရန့်ကိုရှင်ပြိုင်နိုင်ဖို့အတွက်အကောင်းဆုံးကိုယ်စားလှယ်လောင်းဖြစ်ပါမလားဆိုပြီးမေးခွန်းထုတ်နေကြပါတယ်။ဒီမိုကရက်တစ်ပါတီကရှေ့ကနေဦးဆောင်နေတဲ့ဂျိုးဘိုင်ဒန်ရဲ့အနေအထားနဲ့ပတ်သက်လို့ VOA သတင်းတော်ဂျင်မလုံးသတင်းပေးပို့ထားတာကိုရနိုင်ကြောပြပေးပါရှင်။
နာမည်2020သမရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီရဲ့သမအလောင်းအဖြစ်ဝင်ရွေးခံရဖို့အတွက်ကိုယ်စားလှယ်လောင်းနေမယ်ဆိုချိုးဖောက်နေကြတာမှာဒုသမအလောင်းဂျိုးဘိုင်ဒန်ဟာရှေ့ကနေခိုင်မာဆက်ပြီးဦးဆောင်နိုင်အောင်လုပ်တဲ့အနေနဲ့အော်ပီနယ်ကမဲဆက်စီးရီးအတွင်းသမထရမ့်ကိုပြစ်မှတ်ထားပြီးတော့ထုံးနဲ့တိုက်ခိုက်ခဲ့ပါတယ
် But folks we give him 8 years
သူတို့ကို၈နှစ်သမရလုပ်ခွင့်ပေးလိုက်မယ်ဆိုရင်သူဟာကျွန်တော်တို့အမေရိကန်တို့ရဲ့ဇယိုက်လက္ခဏာတွေနဲ့သဘောတဘာဝတွေကိုတသက်လုံးပြောင်းလဲသွားအောင်လုပ်ပစ်လိမ့်မယ်လို့ကျွန်တော်အနေနဲ့လုံးဝကိုယုံကြည်ပါတယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့2020ခုနှစ်မှာဒေါ်လန်ထရမ့်ကိုနိုင်ဖို့လိုပါတယ
်။ဂျိုးဘိုင်ဒန်ဟာတနိုင်ငံလုံးကလူလူစစ်တမ်းတွေမှာရောရွေးကောက်ပွဲအတွက်အရေးပါတဲ့ပြည်နယ်တွေကလူလူစစ်တမ်းတွေမှာပါထိတ်ကနေရှိနေသေးပါ။ဒါမဲ့လည်းသူဟာ Massachusetts ပြည်နယ်အထက်လွှတ်တော်အမတ် Elizabeth Warren အဖာဝင်ပြိုင်မဲ့တွေတော်များများရဲ့စိန်ခေါ်မှုတွေနဲ့လည်းအကြီးကျယ်ရင်ဆိုင်နေရပါတယ
်2020ကကျမတို့အတွက်အခွင့်အရေးပါကျမတို့အနေနဲ့အစိုးရကိုတိုင်းပြည်လုံးအတွက်ကိုစားပြုပြီးလုပ်ပေးတဲ့အစိုးရမျိုးဖြစ်အောင်လုပ်နိုင်ပါတယ်ကျမတို့ကြီးမန်းချက်ကြီးကြီးထားပြီးအနိုင်ရအောင်အစွမ်းကုန်လုပ်ကြပါစို့
ဂျိုးဘိုင်ဒန်ဟာအသက်86နှစ်ရှိဖြစ်ပေမဲ့လည်းမဲဆက်စီးရုံးရေးတွေကိုအခုချိန်ထိတက်တက်ကြွကြလုပ်နေတော့မှဖြစ်ပါတယ်ဒါမဲ့လည်းစည်ရဲသားတွေပါဝင်မကြသေးခင်ကပြောကြားခဲ့တဲ့မှတ်ချက်တွေနဲ့ပတ်သက်ပြီးတော့စောင့်ကြည့်တာတွေလည်းခံနေရပါတယ်။ ဒါပြင်ဂျိုးဘိုင်ဒန်ကိုသမ္မတထရမ့်ကလည်းမကြာခဏဆိုသလိုပြစ်မှတ်ထားတိုက်ခိုက်လေရှိပါတယ်
Joe Biden is not playing with a full deck.
ဂျိုးကတိတ်ပြီးတော့ပြည့်တဲ့သူမဟုတ်ပါဘူး။ဒီလိုလူမျိုးကိုခင်ဗျားတို့အနေနဲ့သမရအဖြစ်နဲ့ခန့်လို့မရပါဘူး။ဒါပေမဲ့တကယ်လို့သူ့ကိုသမရလောင်းအဖြစ်ရေးလိုက်တယ်ဆိုရင်တော့ကျွန်တော်ဝမ်းသာမှာပါ
။ဂျိုးဘိုင်ဒန်ဟာပထမနှစ်ကြိမ်စကားစစ်ထိုးပွဲတုန်းကဝေဖန်တိုက်ခိုက်တာတွေခံခဲ့ရပေမဲ့ဒီပေါ်မှာစဉ့်ညံ့ခံနိုင်ခဲ့တယ်လို့ Vanderbilt တက္ကသိုလ်ကနိုင်ငံရေးအကဲခတ် Vanessa Beasley ကပြောပါတယ်။
There's still some good evidence that people in the Democratic Party
Democratic Party ရဲ့လူတွေကသူဟာသမ္မတ Trump ကိုအနိုင်ရဖို့အကောင်းဆုံးအခွင့်အရေးရှိတဲ့သူလို့ထင်နေကြဆဲဖြစ်ပါတယ်။အခုအဲ့ဒီလူတွေထဲမှာသူ့အပေါ်နားလဲခွင့်လွတ်တဲ့သူတော်တော်များများလည်းရှိနေတယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့ Democratic တွေကသူ့ကိုလူသိအများဆုံးဖြစ်တဲ့သူသမ္မတ Trump ကိုအနိုင်ရနိုင်ချေအများဆုံးရှိတဲ့သူဆိုတဲ့အနေအထားကိုဆက်ပြီးတော့ထိန်းထားစေချင်ကြတာပါ။
ဒေါက်တာပါတီတွင်ပနာမရွေးကောက်ပွဲပထမအကြော်ကိုလာမယ့်ဖေဖော်ဝါရီလကျမှချင်းပါမှာဖြစ်လာကြောင်းဒီကြားထဲဖိုင်ဘက်တွေအနေနဲ့လည်းသူ့ကိုလိုက်မိနိုင်ဖို့အတွက်အချိန်တွေအများကြီးရှိနေသေးတယ်လို့ဗာဂျီးနီးယားတက္ကသိုလ်ကနိုင်ငံရေးကဲခတ်ကာလ်ကောင်ဒက်ကပြောပါတယ
် I think if Biden is still leading as we get into September
ဒါတစ်ကားစစ်တော်ရဲ့အနေနဲ့လည်းလာမယ့်စက်တင်ဘာအောက်တိုဘာလလောက်ထိ Mr. Biden အနေနဲ့ရှိကနေဆက်ပြီးဥဆောင်နေဦးမယ်ဆိုတော့သူဟာအခိုင်အမာရှိကဥဆောင်သူဖြစ်နေတက်တည်ပြနိုင်မှာပါဒါမှမဟုတ်တစ်ဖက်မှာလည်းအကြီးအကျယ်စောင့်ကြည့်နေရတဲ့ကြောင့်တချို့သူ့ကိုထောက်ခံနေသူတွေလည်းတခြားသူတွေစီရောက်သွားနိုင်ပြီးအဲဒီလိုဆိုရင်တော့ဒီ UK ကဘွဲကဘာမှမဆိုဖြစ်သွားနိုင်တဲ့အခြေအနေမျိုးလည်းဖြစ်လာနိုင်ပါတယ်
။ဒီမိုကရက်တစ်ကြားမှာတော့သမ္မတ Trump ကိုပဲအာရုံစိုက်သွားမလားဒါမှမဟုတ်စီးပွားရေးနဲ့လူမှုရေးပြည်ပြောင်းလဲမှုတွေဖော်ဆောင်ဖို့အတွက်တွန်းအားပေးသွားမလားဆိုတာနဲ့ပတ်သက်ပြီးတော့သဘောထားတွေကွဲနေတော့မဲ့ဖြစ်တယ်လို့ Brookings Institution ကနိုင်ငံရေးအကဲခတ် Darrell Wells ကပြောပါတယ်။
A lot of the current debate among the Democrats is
အခုလောလောဆယ်ဒီမိုကရက်တွေကြားကအခြေတင်ဆွေးနွေးပြောဆိုနေကြတာကအမေရိကန်နိုင်ငံကို Trump မတိုင်ခင်တုန်းကလိုအခြေအနေပြန်ရောက်အောင်အပြောင်းအလဲနိုင်ငံလုပ်ဖို့လိုမလားဒါမှမဟုတ်အပြောင်းအလဲတွေဒီထက်မကကြီးကြီးမားမားလှုပ်သွားဖို့လိုမလားဆိုတာပါ
ရှင်းလာကြရင်တော့ဒီမိုကရက်တစ်ပါတီကိုယ်စားလှယ်လောင်းတွေဟာ Houston မြို့မှာထပ်မံတွေ့ဆုံပြီးတတိယကြိမ်စကားဆစ်ထိုးကြမှာဖြစ်ပြီးတော့အဲ့ခါကြာရင်လေဒီကိစ္စနဲ့ပတ်သက်ပြီးတော့ထပ်ပြီးတော့အခြေတင်ပြောဆိုကြအောင်မှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပါရှင်တောက်ကြညက်နေကြီးရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုတော့ကိုကျော်ကျော်သိန်းတလှည့်ပြောပြပေးပါအောင်ရှင
်မြောက်ကိုရီးယားကနိုင်ငံအရှိဘက်ကမ်းလွန်ပင်လယ်ထဲကိုဒီကနေ့တာတူပြစ်ဒုံးကျည်တွေထပ်ပြီးပြစ်လွတ်ဆန်းသတ်တယ်လို့တောင်ကိုရီးယားစစ်ဘက်ကပြောပါတယ်ဒါဟာအမေရိကန်တောင်ကိုရီးယားပူးတွဲစီးရေးလေ့ကျင့်မှုဆက်လုပ်နေတဲ့ပုံမကျေနပ်ဘူးဆိုတာဆက်ပြီးတော့ပြနေတဲ့ပုံရပါတယ်ဒီကြတဲ့တဲ့တို့ပတ်တွင်နော်ကိုရီးယားကဒုံးကျည်ဆန်သက်ပြစ်လွတ်တာ6ကြိမ်ရှိသွားပါပြီ။တောင်ကိုရီးယားဒါမှမဟုတ်အမေရိကန်နဲ့တွဲဆုံဆွေးနွေးဖို့ညှင်းထားတဲ့နော်ကိုရီးယားဆိုရဟာပို့ပြီးတော့ရန်လူရဲရည်ချက်မျိုးစီပြန်ရောက်သွားတယ်ဆိုတာဒီဆန်သက်မှုတွေကပြနေပါတယ်။အမေရိကန်လူသမီးလွတ်တော်အမတ်နှစ်ယောက်ကိုဣသရေလကပြည်ဝင်ခွင့်ပိတ်ခဲ့ပြီးတဲ့နောက်အဲ့တဲကတယောက်ကိုပြည်ဝင်ခွင့်ပေးဖို့ပြန်ဆုံးဖြတ်လိုက်ပါတယ်။အောက်တိုဘာမှာရုရှားတဲ့ထလစ်ကိုသူ့ရဲ့ပါလက်စတိုင်းလူမျိုးအဖွဲ့နဲ့တွေ့နိုင်ဖို့လူသားချင်းစာနာရေးအနေနဲ့ပြည်ဝင်ခွင့်ပြုတယ်လို့ဣသရေလပြည်ရေးဌာနကဒီကနေ့ကြေညာတာပါ။အော်လုဒမရရှိတဲ့ဒလစ်နဲ့အီလန်အိုမာတို့ကိုပြည်ဝင်ခွင့်မပြုဘူးလို့အစ္စရေးကကြာသပတေးနေ့မှာကြေညာတဲ့အတွက်အရှေ့လက်ပိုင်းဒေသကအမေရိကန်မာမီအစ္စရေးပေါ်အမေရိကန်ရဲ့ထောက်ခံမှုနဲ့ပတ်သက်လို့အခြေတင်ဆွေးနွေးစရာဖြစ်နေတာပါတရုတ်စစ်သနတ်တင်ရင်တွေနဲ့စစ်ကားဒါဇင်ပေါင်းများစွာဟာရှန်ဆန်အာကစားယုံနာမှာဒီနေ့ရက်ထားတာကိုတွေ့ရပါတယ်အဲ့ဒီအာကစားယုံဟာတရုတ်ပြည်မှာကြီးနဲ့ဟောင်ကောင်ကိုပိုင်ဥချုပ်ခွင့်ရဒေသကိုဆက်ထားတဲ့တရားရစင်ပြည်နာမှာရှိတာပါဒါဟာတဖက်ချမ်းဟောင်ကောင်ကျွန်းကဒီမိုကရေစီရေးဆန္ဒပြနေသူတွေကိုအင်အားသုံးနှိမ်နေမယ်ဆိုတဲ့ချင်းချောင်းမှုတစ်ခုအဖြစ်တချို့ကယူဆကြပါတယ်ပြည်ထောင်ပိုင်နယ်ဂျီဘရတာကျွန်းမှာထင်ထင်ထားတဲ့ UN United Nations သင်္ဘော Greece 1ကိုပြန်လွှတ်မပေးဖို့အမေရိကန်ဆွေရောကပန်ကြားထားပေမဲ့ဂျီဘရတာအာဏာပိုင်တွေကပြန်လွှတ်ပေးဖို့ကြာသပတေးနေ့မှာဆုံးဖြတ်လိုက်ပါတယ်။ယင်းနယ်စင်းတွေစီးရီးယားကိုမတင်ပို့ပါဘူးဆိုတဲ့ UN ရဲ့အာမခံချက်ရတာကြောင့်သင်္ဘောကိုဆက်ထင်းသိမ်းထားစရာအကြောင်းမရှိဘူးလို့ဂျီဘရတာဝန်ကျွ Fabian Picardo ကကြေညာချက်ထုတ်ပြန်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုကျော်သိန်းကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညက်နေကြီးရဲ့အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုက်ဖြစ်ပါတယ်။ Surprise ဆရာအတဖန် Engineer ကတော့ Wagner Robert ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညက်နေကြီးအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ရဲ့ညက်နေကြီးအစီအစဉ်ပြီးပြီးချင်းပါပဲ။ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9:00နာရီကနေ 9:00 နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိတာမျိုးစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါသည်ရှင်။
This program has come to you from the Voice of America, Washington. From Washington.